Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာဒေါက်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ16ရက်ပုတ်ထူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ဗျာခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိကြည့်ညမှာပါRepublican Party ကသမရယူကော့ပွဲကိုငွေရဖို့ကြိုးစားနေသူတွေစကားစစ်ထိုးခွဲနောက်တစ်ချိန်ထပ်လုပ်ပါတယ်။ American ကာဝေးဝန်ကြီး S. Carter ဟာကြိုပြီးမကြင်ကြဘဲအီရတ်မှာရောက်နေပါတယ်။စနေတကြအနောက်လွှဲပြောင်းရေးအစည်းအဝေးတရက်ကိုဒေါအောင်ဆန်းစုကြည် UCP ဒီကနေ့လုပ်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြန်မာစစ်တပ်နဲ့ TNLA ခေါ်တအောင်းပလောင်တပ်ဖွဲ့တို့အကြားမှာတိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေပါတယ
်။ဒီရက်ဘက်ကရဟယင်းနေပြီနဲ့ဒီနေ့ဖော်ရှိတဲ့နေရာကိုလာကြည့်တယ်။အဲ့မှာမျိုးစုံခေါင်းကြီးတွေကပြန်လဲတော့ရ
တယ်။ TNLA ပြန်ကြားရဲ့အရာရှိဘူဂျီစတာအိုက်ကျော်ပြောတော်တာကိုနောက်ပိုင်းမှာအသေးစိတ်တင်ပြပါမယ်ရှင်။ဒါအပြင် American နိုင်ငံက Republican Party ရင်းသမရလောင်အဖြစ်ရှင်းပြိုင်သူတွေမနေ့ကပြင်စမအကြိမ်စကားစစ်ထိုးဝဲချင်းပါတဲ့တဲ့လူကုန်ကူးခံရပြီးအင်ဒိုနီးရှားကပြန်လာတဲ့မြန်မာအလို့သမားတွေတက်တလောစာဝတ်နေရေးအခက်အခဲနဲ့ရေရှည်ရက်တည်ရေးအတွက်အကူအညီတွေလိုအပ်နေကြတဲ့တဲ့တွေနဲ့အတူနှစ်တကူအကျိုးသချင်းလက်ဆောင်တစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။ခုရင်ဆုံးတော့ပို့ထူနေညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မှတင်ငေးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုပြီးဝင်ပြိုင်ခွင့်ရဖို့ကြိုးစားနေသူ9ယောက်ကြားအင်္ဂါနေ့ညကစကားစစ်ထိုးပွဲနောက်တစ်ချိန်ထပ်လုပ်ပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကပြောဆိုကြတာမှာထိတ်ကပြေးနေတဲ့ကိုယ်စားလှယ်လောင်းတွေအကြားတစ်ဖက်နဲ့တစ်ဖက်တုံ့ပြန်ပြောဆိုတာတွေအပြင်းထန်ဖြစ်ခဲ့ပါတယ်။ Iowa ပြည်နယ် Caucus အကြိုရွေးကောက်ပွဲတွေလုပ်ဖို့နှစ်လလောက်ပဲလူတော့တဲ့အချိန် Nevada ပြည်နယ် Las Vegas မြို့မှာအခုစကားစစ်ထိုးပွဲကိုလုပ်တာပါ။ Iowa Caucus အကြိုရွေးကောက်ပွဲဟာပါတီကိုယ်စားပြုသမ္မတလောင်းကိုရွေးချယ်ကြမဲ့မဲပီးပွဲတွေထဲမှာအရေးပါတဲ့ပထမဆုံးအကြိုရွေးကောက်ပွဲပါ။စကားစစ်ထိုးပွဲရဲ့ပထမပိုင်းမှာတော့မကြသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုတွေကမွတ်စလင်တွေကိုဝင်ဝင်မပြုဘဲယာယီကန့်သက်ထားဖို့ဒေါ်နယ်ထရမ့်ကတောင်းဆိုရဲပေါ့အဓိကပြောဆိုကြပါတယ်။လက်ရှိပြိုင်ဘက်တွေကြားမှာထိတ်ကပြေးနေတဲ့မစ္စတာထရမ့်ကသူ့ရဲ့အဆိုပြုချက်ဟာတာမန်တွေးကြည့်ုံနဲ့သိနိုင်တဲ့အသည့်နဲ့ပြောတာဖြစ်ပြီးကိုးကွယ်တဲ့ဘာသာတစ်ခုခုအကြောင်းပြောတာမဟုတ်ဘဲလူမျိုးရေးကိစ္စကိုသာပြောတာဖြစ်တယ်လို့ခုခံချေပါပါတယ်။မွတ်စလင်တွေကိုဝင်ဝင်မပြုဘဲကန့်သက်ထားမဲ့ထရမ့်ရဲ့အဆိုကို Republican ခေါင်းဆောင်အများပြားကဝေဖန်ထားပေမဲ့လည်းအင်္ဂါနေ့စကားစစ်ထိုးပွဲမှာပါတဲ့ကိုးစလေလောင်းအများစုကတော့ဒီကိစ္စနဲ့ပတ်သက်ပြီးထရမ့်ကိုတိုက်ရိုက်တုံ့ပြန်ပြောဆိုဖို့တွန်းဆုတ်ကြတဲ့ပုံရှိပါတယ်
။အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းရင်းမှာအထောက်အကူတွေပိုပြီးရရှိလာအောင်အမေရိကန်တို့စောင့်ရွက်နေတဲ့ခီးစဉ်ရဲ့တစိ့တစ်ပိုင်းအနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့အီရတ်နိုင်ငံကိုကြိုတင်မကြေညာဘဲသွားရောက်ခဲ့ပါတယ်။အစ္စလာမ်ရဲ့အစွန်ရောက်တို့ကိုချေမှုန်းရင်းအကဲဖြတ်ဆုံးဖြတ်ချက်တွေနဲ့ဘာတွေလုပ်လို့ရနိုင်မလဲဆိုတဲ့အချက်လက်တွေကိုရရှိဖို့ကာကွယ်ရေးဝန်ကြီး Carter ဟာအီရတ်ခေါင်းဆောင်တွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းရပါတယ်။ဒီကနေ့နဲ့ဩဂုတ်လကတည်းကအီရတ်တပ်ဖွဲ့တွေကိုအမေရိကန်တို့လေကြောင်တိုက်ခိုက်မှုတွေနဲ့ထောက်ကူပေးနေတာဖြစ်ပေမဲ့အခုချိန်ထိတော့မြေပြင်တပ်ဖွဲ့တွေဆင်းလို့ရေးကမဖြစ်နိုင်သေးပါဘူး။အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကအီရတ်နိုင်ငံတွင်အရေးပါတဲ့မြို့တွေအပါအဝင်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုကြဲကြဲပြန့်ပြန့်ထိန်းချုပ်ထားစေလေဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးကာတာကတူရကီနိုင်ငံကိုတွားရောက်ရင်အီရတ်နိုင်ငံကိုခီးတီထောက်ဝင်ရောက်ခဲ့တာဖြစ်ပါတယ်။တူရကီနဲ့ဆွေးနွေးတဲ့အထဲမှာတော့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတူရကီတို့လေကြောင်းနဲ့မြေပြင်တို့ကနေအထောက်ပံ့နေပို့ပြီးပေးဖို့တူရကီခီးစဉ်အတွင်ဝန်ကြီးကာတာကတောင်းဆိုခဲ့သလိုတူရကီကနေတဆင့်ဆီးရီးယားနိုင်ငံတွင်ကိုလက်နက်ကင်တိုက်ခိုက်ရေးသမားတွေမဝင်နိုင်အောင်နေဆက်လုံခြုံရေးကိုတိုးမြှင့်ဖို့ကိုလည်းတိုက်တွန်းပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာအကြမ်းဖက်တိုက်ခိုက်မယ်ဆိုပြီးချင်းချောက်ထားတဲ့အီးမေးလ်ဆောင်ကြောင့်အင်္ဂါနေ့တုန်းကပိတ်ထားရတဲ့အကြောင်းတွေကိုဒီကနေ့ပြန်ဖွင့်ပါမယ်။ချင်းချောက်ချက်ဟာခိုင်လုံမှုမရှိဘူးဆိုတာကို FBI နဲ့ဒေသဆိုင်ရာရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတစ်ခုကနေကောက်ချက်ချတယ်လို့လော့စ်အန်ဂျလိစ်မြို့တော်ဝန် Eric Garcetti ကပြောပါတယ်။အီးမေးလ်နဲ့ပို့တဲ့ချင်းချောက်ချက်ဟာမြို့ကြီးတွေကအကြောင်းတွေကိုအနှောက်အယှက်ပေးဖို့ရည်ရွယ်တယ်ဆိုတာကနအူးဆက်စစ်တွေ့ရှိရတယ်လို့လော့စ်အန်ဂျလိစ်မဲဆန်တာနဲ့ဒစီတပိုင်းကိုကိုစားပြုတဲ့လွှတ်တော်မတ် Adam Schiff က Twitter ကနေပြောပါတယ်။တိုက်ခိုက်ရေးရိုင်ဖယ်တနက်တွေဆက်တနက်တွေဘုံတွေနဲ့ကျောင်းတွေကိုအကြီးကျယ်တိုက်ခိုက်မယ်လို့အီးမေးလ်မှာချင်းချောက်ထားတာပါ။မြို့ရောက်စီတီကကျောင်းတွေမှာလည်းအလားတူချင်းချောက်ချက်မျိုးအင်္ဂါနေ့ကရခဲ့ပါတယ်။အဲ့ဒါဟာနောက်ပြောင်ထားတဲ့ချင်းချောက်မှုဆိုတာကိုအနာပိုင်တွေကချက်ချင်းလိုပဲစမ်းစစ်တီးခဲ့ပြီးကျောင်းတွေကိုဆက်ဖွင့်ထားခဲ့ပါတယ်။အဲ့ဒီလို့ရဟာကိုယ့်ရောက်ကာရနိုင်တဲ့ကိစ္စပဲလို့မြို့တော်ဝန်ဘီလ်ဒိုဘလစီယိုကပြောပါတယ်။
American သမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းဖြစ်ရေးစ조사နေသူ Hillary Clinton ကသူမရဲ့အကြမ်းဖက်ဝါဒတိုက်ဖြတ်ရင်မဟာဗျူဟာကိုမနစ်အင်္ဂါနေ့ကထုတ်ဖော်ပြောဆိုလိုက်ပြီး ပြိုင်ဘက် Republican ကိုယ်စားလှယ်လောင်းတွေကိုဝေဖန်ထိုးနှက်လိုက်ပါတယ်။ပေါ်ပေါ်တန်တန်ကြွေးကြော်သံလောင်းနဲ့တော့မဟာဗျူဟာတစ်ခုအဖြစ်မတွတ်သွင်းကြပါနဲ့လို့ Mrs. Clinton က Minneapolis မြို့မှာပြောဆိုခဲ့ပါတယ်။လေလုံးထွားသူတွေနဲ့တယူသံတွေဟာစစ်ဦးစီးချုပ်ဖြစ်လာဖို့အရေးအချင်းပြည့်သူတွေမဟုတ်ဘူးလို့လည်း Mrs. Clinton ကပြောဆိုခဲ့ပါတယ်။ကန္နာယတစ်ခုလုံးဖြာထွက်သွားအောင်ဘုံတွေခင်းပစ်လိုက်မယ်လို့ချင်းချောက်ပြောဆိုထားတဲ့ Republican Party ဘက်ကပြိုင်ဘက် Ted Cruz ကိုလေလုံးထွားသူလို့ Mrs. Clinton ကရည်ညွှန်းပုံရပါတယ်။တယူသံလို့သုံးလုံးပြောဆိုမှုကတော့မွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ပိတ်ပင်ဖို့အဆိုပြုတဲ့ Republican ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ Donald Trump ကိုရည်ညွှန်းခြင်းပုံလည်းရပါတယ်။Minneapolis မြို့ဟာအမေရိကန်ပြည်ထောင်စုရဲ့မွတ်စလင်လူဦးရေအများဆုံးမြို့တစ်မြို့ဖြစ်ပြီးဆိုမာလီယာနိုင်ငံကရွှေ့ပြောင်းအခြေချတဲ့ထောင်ပေါင်းများစွာသောမွတ်စလင်တွေနဲ့နေထိုင်နေကြတာဖြစ်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမဟာဗျူဟာထဲမှာအစ္စလာမ်ရဲ့အစွန်းရောက် ISIS တို့လှုပ်ရှားရာဒေသတွင်ပြီးခဲ့တဲ့9နှစ်ကာလကရှိခဲ့ကြသူတွေရဲ့ပြည်ဝင်ခွင့်ရှောက်ထားမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့အပါအဝင်ဘက်ပေါင်းစုံကလိဟင်းမှုမရှိစေဘဲအလုံးစုံပါဝင်ရမယ်လို့ Hillary Clinton ကပြောဆိုထားပါတယ်။
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေဗိုလ်တူညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်ကြီးကတာဝန်နဲ့အစိုးရဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုဒေါက်အောင်ဆန်းစုကြည် UCB ဒီကနေ့လုပ်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွေးရဲ့တရားဝင် Facebook စာမျက်နှာမှာရေးထားပါတယ်။အစည်းအဝေးကိုအစိုးရဖွဲ့ကအဖွဲ့ဘက်ကဝန်ကြီးဦးရဲထွေးဆောက်လုပ်ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အောင်သမရယုံညွှန်ကြားရေးမှူးဦးစောထေးတို့တက်ရောက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကဒေါက်အောင်ဆန်းစုကြည်နဲ့အတူဦးဝင်းထိန်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတို့တက်ရောက်တယ်လို့လည်းပြောထားပါတယ်။တာဝန်လွှဲပြောင်းတာအဆင်ပြေချောမွေ့စေဖို့အတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ရမယ့်လုပ်ငန်းတွေကိုအစည်းအဝေးမှာအသေးစိတ်ဆွေးနွေးကြတယ်လို့လည်းဝန်ကြီးဦးရဲထွေးကရေးထားပါတယ်။အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျတာဝန်လွှဲပြောင်းရေးအတွက်အစိုးရအဖွဲ့ဘက်နဲ့ NLD ပါတီဘက်မှနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကော်မတီတွေကိုအသီးသီးဖွဲ့စည်းပြီးတဲ့နောက်ပိုင်းဒေါက်အောင်ဆန်းစုကြည်ကိုယ်တိုင် UCP အခုလိုအစည်းအဝေးမျိုးလုပ်တယ်လို့သိရတာဒါပထမဆုံးအချိန်မှာအစိုးရဘက်ကဖွဲ့ထားတဲ့နိုင်ငံတော်ကြီးကွဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှာပြည်တော်စုဝန်ကြီးဦးလာထွန်းကဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ပြီးပြည်တော်စုဝန်ကြီးဦးရဲထွေးနိုင်ငံတော်သမရယုံညွန်ကြားရေးမှူးချုပ်ဦးလာထွန်းဆောက်လုပ်ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အောင်နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးတို့ပါဝင်တဲ့ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။ NLD ပါတီဘက်ကအသွင်ကူးပြောင်းရေးဆိုင်ရာအဖွဲ့ထဲမှာတော့ဦးဝင်းထိန်ဒေါက်တာမျိုးအောင်ဒေါက်တာအောင်သူနဲ့လွတ်တော်ကိုယ်စားလှယ်၃ဦးပါမယ်လို့ဦးဝင်းထိန်ကပြောထားပါတယ်။
ကနေဒါခရီးယံဖုံးတော်ကြီးတပါအပေါ်နိုင်ငံတော်ကိုဆန့်ကျင်တဲ့ရာဇဝတ်မှုဆိုတဲ့ဆွဲချက်နဲ့မြောက်ကိုရီးယားရဲ့အမြင့်ဆုံးတရားရုံးတစ်ခုကနေအလုတ်ကျန်းနဲ့ထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်။ဟျွန်ဆိုလင်းဟာခရီးယံဖျားချောင်းရဲ့အဆိုအဖြစ်မြောက်ကိုရီးယားမှာသူတီးထောင်ထားတဲ့လူနာပြုစုစောင့်ရှောက်ရေးဂီဟာနဲ့မိဘမဲ့ဂီဟာတို့ကိုလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းနဲ့ဒီနှစ်အစောပိုင်းကမြောက်ကိုရီးယားမှာရောက်ရှိနေတဲ့အခြေအဖန်ခံခဲ့ရတာဖြစ်ပါတယ်။အသက်60ကျော်အရွယ်တောင်ကိုရီးယားနိုင်ငံဘွားလင်းဟာကနေဒါနိုင်ငံထိုရွန်တိုမြို့က Light Korean Pre-Bintrian Korean ဖျားချောင်းရဲ့အကြီးအကဲဖုံးတော်ကြီးတစ်ပါးဖြစ်ပါတယ်။နိုင်ငံတော်ကိုဆန့်ကျင်တဲ့ပြစ်မှုတွေကိုသူကျူးလွန်ခဲ့တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံပိုင်ရုပ်တံဌာနကနေဇူလိုင်လမှာဝန်ခံထားပါတယ်။မြောက်ကိုရီးယားမှာအဖမ်းခံရပြီးနောက်ပိုင်းမှာပြန်လွတ်လာတဲ့တခြားနိုင်ငံသားတွေကသူတို့ကိုအဲ့ဒီလိုပြောဆိုဝန်ခံခိုင်းတဲ့အကြောင်းလဲပြောပြပူပါတယ်
။ Internet ကိုစီကံသတ်မှတ်ထိန်းချုပ်ရေးဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့တရုတ်သမ္မတရှီဂျင်ဖင်ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကကမကထလုပ်ပြီးနိုင်ငံအရှေ့ပိုင်းဝူဇင်းမြို့မှာကျင်းပနေတဲ့ကမ္ဘာအင်တာနက်ညီလာခံမှာသမရရှိကဒီကနေ့အဲ့ဒီလိုတောင်းဆိုတာပါအင်တာနက်ကိုစီမံအုပ်ချုပ်တဲ့စနစ်တရဖန်တီးရေးနိုင်ငံတိုင်းအတူတကွာလှုပ်ဆောင်တဲ့နယ်လို့သမရရှိကပြောပါတယ်အဲ့ဒီလိုလုပ်တဲ့အတွက်တခြားကိစ္စရဲ့အများအပြားပြင်သတင်းနည်းပညာကိုလွှဲမှားတဲ့ရည်ရွယ်ချက်နဲ့အသုံးချတာအဆုံးသတ်စေမယ်စိုက်ဘာအင်တာနက်ကနေစောင့်ကြည့်ထောက်လှမ်းတာနဲ့ခိုးဝင်တာတွေကိုတားဆီးနိုင်မယ်သူဆိုအပြင်စိုက်ဘာအင်တာနက်မှာလက်နက်ပြန်ဆိုင်တာကိုနှိမ်နင်းနိုင်မယ်လို့မစ္စတာရှိကပြောပါတယ်American ခြေစိုက် Microsoft ကုမ္ပဏီနဲ့တရုတ်နည်းပညာကုမ္ပဏီကြီးတွေဖြစ်ကြတဲ့ Baidu နဲ့ Alibaba တို့အပါအဝင်ကမ္ဘာအကြီးဆုံးနည်းပညာကုမ္ပဏီတွေကကိုယ်စားလှယ်ဒါဇင်ပေါင်းများစွာအခုညလာကံမှာတက်နေပါတယ်။မဖွဲ့မရာဖြစ်တယ်ဒါမှမဟုတ်အဖြတ်မှောက်ဖြစ်တယ်လို့ယူဆတဲ့ Internet website တွေကိုတရုတ်နိုင်ငံမှာပိတ်ပင်ပြီး Internet အသုံးပြုတာကိုတရုတ်ကွန်မြူနတီပါတီကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါ။ဒီအစိုးရရဲ့အခုတောင်းဆိုချက်ကိုညှင်းပယ်ကြဖို့လူ့အခွင့်အရေးအဖွဲ့ဖြစ်တဲ့အပြည်ပြည်ဆိုင်ရာလူငင်းချန်သာကွင်းအဖွဲ့ AI ကနည်းပညာကုမ္ပဏီတွေကိုတောင်းဆိုနေပါတယ်။ဒုလဆာထုတ်ပေါ်ပြောဆိုခွင့်ကိုကန့်တမဲ့လူ့အခွင့်အရေးချုပ်ဖောက်တာတွေပိုဆိုးလာစေမဲ့နိလန်းတွေနဲ့တရုတ်အစိုးရဟာကမ္ဘာလုံးဆိုင်ရာအင်တာနက်စီမံအုပ်ချုပ်ရေးပေါ်လွှမ်းမိုးဖို့ကြိုးစားနေတယ်လို့ AI အဖွဲ့ကပြောပါတယ်
တောင်ကျုပ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံဘက်ကလူလုံကျုံတစ်ခုကိုမဖြစ်မနေတိစောက်နေတဲ့ကိစ္စကြောင့်တရုတ်တို့ရဲ့တံပိုးကြီးကြီးပေးဆက်ရမယ့်ရေပြင်ပိုင်းနဲ့ဆိုင်ရာအငင်းပွားမှုအပေါ်နိုင်ငံတကာကအာရုံစိုက်လာစေခဲ့ပါတယ်ဒီကျွန်းစုတွေနားမှာတင်းမောတွေလေရင်တွေသွာလာဆင်းသက်နေတဲ့ကိစ္စဟာနိုင်ငံတကာဥပဒေအရဆိုရင်ကုန်သွယ်ရေချောင်းသွာလာမှုနဲ့စစ်စင်ရေးတွေအပေါ်ချင်းချောက်မှုအဖြစ်အထူးသတိပေးချက်တွေထုတ်ပြန်ရမှာဖြစ်တယ်လို့အမေရိကန်ရေတပ်ပစိဖိတ်ဌာနခွဲရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Scott Swift ကဒီသတင်းပတ်အတွင်းမှာပဲသတိပေးပြောဆိုထားပါတယ်ရှင်ထိုနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးတော့တာပါခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှင် Republican Party ရင်းသမရလောင်းအဖြစ်ရှင်းပြနေသူတွေမနေ့က Nevada ပြည်နယ် Las Vegas မြို့မှာပြင်စမအကြိမ်စကားစစ်တိုးပွဲကျင်းပပါရယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ American ပြည်သူတွေကြားစိုးရိမ်မှုတွေရှိနေတာကြောင့်လဲအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးကိစ္စတွေကိုစကားစစ်တိုးပွဲမှာအဓိကဦးစားပေးဆွေးနွေးခဲ့ကြပါရယ်တချိန်တည်းမှာဆန္ဒပြသူတွေစုဝေးပြီးလူဝင်မှုကြီးကြပ်ရေးနဲ့အလုပ်ကိုင်းကိစ္စတွေကိုအာရုံစိုက်ဖို့တောင်းဆိုခဲ့ကြပါရယ် VOA သတင်းထောက် Mike O'Savillian နဲ့ Jim Malone တို့ရဲ့သတင်းပေးပို့ချက်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါရယ်ရှင
် Republican Party အတွင်းသမ္မတလောင်းအဖြစ်ရွေးချယ်ပွဲဒီမှာထိတ်ဆုံးကပြေးနေတဲ့ Donald Trump ကတော့အမေရိကန်ပြည်ထောင်စုထဲကို Muslim တွေဝင်ရောက်ခွင့်တစိတပိုင်းအဖြစ်ပိတ်ပင်မယ်ဆိုတဲ့သူ့ရဲ့အဆိုပြုချက်နဲ့ပတ်သက်လို့မနေ့တော့စကားစစ်ထိုးပွဲမှာအဓိကခုခံကာကွယ်ပြောဆိုသွားပါတယ
် We're not talking about religion we're talking about
ကျွန်တော်တို့ကဘာသာရေးနဲ့ပတ်သက်ပြီးပြောနေတာမဟုတ်ပါဘူးလုံခြုံရေးအကြောင်းကိုပြောနေတာပါကျွန်တော်တို့နိုင်ငံမှာထိန်းလို့မရတဲ့အခြေအနေကိုရောက်နေလို့ပါဆိုပြီး Donald Trump ကကာကွယ်ပြောဆိုသွားတာပါ Florida ပြည်နယ်အုပ်ချုပ်ရေးမှူးအောင် Jeff Bush ကတော့အခုလိုဝေဖန်ပါတယ
် It will push the Muslim world the Arab world away from us at a time when
ဒီလိုလုံးလိုက်မယ်ဆိုရင် Muslim ကဘာကိုကျွန်တော်တို့နဲ့ထိတွေ့ဆက်ဆံဖို့လိုတဲ့အချိန် ISIS ဆွေသွေးကြွတွေကိုတိုက်ထုတ်ဖို့မဟာဗျူဟာချမှတ်ရေးကိစ္စတွေမှာကျွန်တော်တို့နဲ့ဝေးသွားအောင်တွန်းထုတ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ်ဒေါ်နယ်ကဟာတညာရှင်တဲ့သူပါဒါပေမဲ့စင်စင်ချင်းချင်းထိမ့်သိမ့်နိုင်တဲ့သူမဟုတ်တော့သမ္မတဖြစ်ခဲ့ရင်လည်းထိမ့်မနိုင်တဲ့သူတယောက်ဖြစ်လာပါလိမ့်မယ
်သမ္မတအဖြစ်ရွေးချယ်ခံခဲ့ရရင်ရုရှားနဲ့ဆက်ဆံရေးမှာဘသူကပို့ပြီးတော့ခိုင်မာပြတ်သားမလဲဆိုတာကိုလည်းရှင်းပြသူတွေကြားအဓိကအခြေအနေညှင်းခုန်ခဲ့ကြပါတယ်။ ISIS စစ်သွေးကြော်တွေကိုချိန်မုံကြီးကတော့မနေ့ကစကားစစ်ထိုးပွဲမှာအဓိကပြောဆိုတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ Texas ပြည်နယ်ထဲလွတ်တော်မှ Ted Cruz ကအခုလိုပြောပါတယ
်။ We need to use overwhelming air power. We need
ဒီတော့မှနေထိုးစစ်ကိုကျွန်တော်တို့အများဆုံးအင်းနဲ့အားနဲ့တောင်းပါလိမ့်မယ်။ကတ်လူမျိုးစုတွေကိုလက်နက်တွေတပ်ဆင်ပေးပြီး ISIS တွေဘယ်မှာပဲရှိရှိကျွန်တော်တို့ရှာပြီးတုံ့တင်ရပါလိမ့်မယ်။
အမေရိကန်ပြည်သူတွေပို့ပြီးတော့ဘေးကင်းလုံခြုံအောင်ဘာတွေလုပ်ဆောင်မလဲဆိုတာနဲ့ပတ်သက်လို့သမ္မတလောင်းအဖြစ်ရှင်းပြသူတွေကြားအဓိကအခြေအနေညင်းပွားခဲ့ကြတာပါဒီလိုအခြေအနေညင်းခုန်နေကြတဲ့အချိန်သူတို့စကားစစ်တိုးပွဲကျင်းပနေတဲ့နေရာရဲ့အပြင်ဘက်မှာဆန္ဒပြသူတွေစုဝေးပြီးလူဝင်မှုကြီးကြပ်ရေးဆန္ဒပြုပင်ပြောင်းလဲမှုလောက်ခပြဿနာနဲ့ရဲတပ်ဖွဲ့တွေရဲ့မတရားမှုတွေအဆုံးသတ်ရေးဒီကိစ္စတွေကိုရည်ရွယ်ဖြေရှင်းဖို့အဓိကတောင်းဆိုခဲ့ကြပါလေRepublican သမ္မတလောင်းအဖြစ်ရှင်းပြန်သူတွေထဲမှာရှေ့ဆုံးကပြင်းနေတဲ့ Donald Trump ကတော့အမေရိကန်ပြည်ထောင်စုအနေနဲ့တရားမဝင်ရောက်လာတဲ့တန်းနဲ့ချီတဲ့ရွှေပြောင်းလာသူတွေကိုနေရက်ကိုပြန်ပို့တင်တယ်လို့ပြောနေပါတယ်။စပိန်ဘာသာစကားပြောတဲ့တောင်အမေရိကတိုက်ကလာရောက်သူတွေရေးလှုပ်ရှားနေသူ Dolores Huerta ကတော့အခုလိုပြောပါတယ်
And I just remind them that especially Donald Trump the food that you ate today
ကျမတို့သူတို့ကိုသတိပေးချင်ပါတယ်အထူးသဖြင့် Donald Trump ကိုပါဒီကနေ့သူစားနေတဲ့အစားအစာတွေဟာကယ်လီဖိုးနီးယား၊တက္ကဆက်၊အိုဟိုင်းယိုးဒါမှမဟုတ်ဖလော်ရီဒါကစိုက်ခင်းတွေမှာမှတ်တမ်းမှတ်ရမရှိတဲ့မက္ကဆီကန်လူမျိုးတွေခူးထားတဲ့အသီးအနှံတွေဆိုတာပါ
။နောက်တစ်ကြိမ် Republican Party တွင်သမ္မတလောင်းရှင်ပြိုင်မဲ့သူတွေရဲ့စကားစစ်တိုးပွဲကို Iowa ပြည်နယ်မှာမဲပေးတော်ရီမစခင်သတင်းပတ်အနေငယ်လို့ဇန်နဝါရီလလယ်မှာကျင်းပမှာဖြစ်ပါတယ်။အပြည့်အစုံမျိုးသားအဆင့်စကားစစ်တိုးပွဲတွေမှာကိုယ်စားလှယ်လောင်းရေးအတွက်ဒီတဲ့နှဲသွားနိုင်တယ်လို့Republican Party အနေနဲ့လာမယ့်နိုဝင်ဘာယူကော့ပွဲအတွက်ပါတီကိုပို့ပြီးတော့ခိုင်မာအောင်စီရင်လှုပ်ဆောင်ဖို့လည်းရှိနေကြပါခင်ဗျာ
ကိုသိန်းထားယူပါရှင်ခုတော့ data ရင်းသတင်းတွေဖက်အလဲပေးပါရစေလူကုန်ကူးခံရပြီးအင်ဒိုနီးရှားငါးဖမ်းဆက်လေတွေပေါ်မှာကျွန်းရဲလိုအတင်းအဓမ္မခိုင်းစေခံခဲ့ရတဲ့မြန်မာနိုင်ငံကအလုပ်သမားတွေရဲ့ဘဝတွေပြန်လည်ထူထောင်ရေးအကူအညီပေးမဲ့အစီအစဉ်တရက်ကိုရွှေ့ပြောင်းသွားလာနေထိုင်ခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ပူးပေါင်းပြီးဒီကနေ့စတင်လိုက်ပါတယ်လူကုန်ကူးခံရပြီးအင်ဒိုနီးရှားကပြန်လာတဲ့မြန်မာအလုပ်သမားတွေအနေနဲ့ကတော့လက်တလောစားဝတ်နေရေးအခက်အခဲတွေနဲ့ရေရွှေရက်တည်ရေးအတွက်အကူအညီတွေလိုအပ်နေကြပါတယ်အပြည့်စုံကတော့မမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
ဒ ဒီဇင်ဘာ18ရက်နေ့မှာကြာရောက်မဲ့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းသွားလာသူများနေ့အထိမ်းအမှတ်အနေနဲ့အင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းပေါ်က5/14တွေမှာကျွန်းတွေလိုအသင်းအဓမ္မခိုင်းစီခံခဲ့ရတဲ့လူကုန်ကူးခံရသူတွေတွေ့ဆုံပွဲကိုဒီကနေ့ရန်ကုန်မှာပြုလုပ်ခဲ့ပါတယ်။အင်ဒိုနီးရှားကိုလူကုန်ကူးခံရတဲ့မြန်မာအလို့သမားတွေပြန်လည်ထူထောင်ရေးအတွက်အသေးစားစီးပွားရေးလုပ်ကိုင်နိုင်ဖို့အသက်မွေးဝမ်းကြောင်းဆိုင်ရာအတတ်ပညာသင်ကြားပေးဖို့နဲ့ကျန်းမာရေးဆောင်ရှောက်မှုတွေပေးဖို့စတင်လှုပ်ဆောင်သွားမယ်လို့ရွှေပြောင်းသွားလာနေထိုင်ခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ကလူကုန်ကူးမှုတိုက်ဖျက်ရေးဌာနရဲ့စီမံကိန်းတာဝန်ခံဒေါ်ယင်ဟန်ကပြောပါတယ
်။အဓိကတော့ဒီအင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းကနေပြီးတော့ပြန်လာတဲ့လူကုန်ခံရတဲ့သူတွေပေါ့နော်။လူကုန်ခံရခြင်းကလွတ်မြောက်လာတဲ့ survivors တွေပေါ့ traffic survivors တွေကိုကျွန်တော်တို့အနေနဲ့ reintegration support ပေးဖို့ပါ။
အင်ဒိုနီးရှားကနေပြန်လာတဲ့မြန်မာအလို့သမားတွေကလူကုန်ကူးခံရသူအဖြစ်စည်းရင်းဝင်တာ900ကျော်ရှိပြီးကျန်တဲ့သူတွေကတော့တာမန်ရွှေ့ပြောင်းအလို့သမားတွေဖြစ်ပါတယ်။လူကုန်ကူးခံရသူတွေရဲ့စာဝတ်နေရေးအခြေအနေပုံမူတည်ပြီးသူတို့ကိုအကူအညီပေးသွားမှာဖြစ်တယ်လို့လူမှုဝန်ထမ်းဦးစီးဌာနပြည်လဲထူထောင်ရေးဌာနခွဲရဲ့ညွှန်ကြားရေးမှူးဒေါ်ယူးဆွေကပြောပါတယ်
။တကယ်တော့လူကုန်ကူးခံရတယ်ဆိုတာအများစုကတော့မြန်မာနိုင်ငံမှာမနေနိုင်ကြဘဲနဲ့နိုင်ငံသားကိုသွားလို့ဖြစ်တယ်လို့ပြောကြတယ်။အမှန်တကားတော့ migrant ဆိုတာနေရာတိုင်းမှာရှိတယ်။လက်ခံတဲ့ destination နိုင်ငံတွေအနေနဲ့လည်းရောက်လာတဲ့ migrants တွေကိုလိုအပ်တဲ့လုံခြုံစိတ်ချရတဲ့အခြေအနေမျိုးပေးမယ်ဆိုလူကုန်ကူးမှုဆိုတာဖြစ်မှာ။အဲ့တော့ဒီဘက်ကသွားတဲ့သူကလည်း safe migration ဖြစ်ဖို့လို့လိုမျိုးတစ်ဖက် destination နိုင်ငံတွေနဲ့လည်းစနေတကျဆောင်ရွက်ပေးမယ်ဆိုလို့ရှိရင်လူကုန်ကူးမှုတွေကကျော်ပါသွားမယ်
။လူကုန်ကူးခံရပြီးအင်ဒိုနီးရှား5/4တွေပေါ်မှာအသင်းအဓမ္မခိုင်းစီခံခဲ့ရတဲ့မြန်မာအလို့သမားအများစုဟာသူတို့ရဲ့လောက်ခလာစာတွေကိုအခုထိမရကြသေးဘူးလို့အင်ဒိုနီးရှားကိုလူကုန်ကူးခံရတဲ့မြောက်လီမျိုးကကိုလိုင်မင်းကသူ့တွေ့ကြုံကိုအခုလိုရှင်းပြပါဗျာ
။လာစာဦးချင်းကလည်းရမှာမရလား။လာစာကသူကပြောလာကတလားကို900နဲ့တောင်းရမယ်။ကျွန်တော်တို့ပြည်နယ်ပြည်မှာဘယ်လောက်ပဲကြာကန်ခါကလို့ရှိရင်အမှုရှောင်းကိုစေတင်ပေးတယ်အမှုရှောင်းကိုစေတင်ပေးတယ်အဲ့ဒီအခုပြန်လာအခုချိန်ပြန်ကျွန်တော်ဒီထဲသက်တာ22ကုလလိုက်တယ်22ကုလမှာသူကဒီတစ်ခါကားကလို့ရှိရင်စေတင်ပေးတယ်ဘာလာစမှာအခုချိန်မရခဲ့ဘူးအခုပြန်လာတဲ့အချိန်တချို့သူတို့တွေကရတူရတာအခုချိန်ကျွန်တော်ဆိုရင်ကျွန်တော်လည်းတခြားတချို့တို့ကဘာလာကအခုချိန်မရဘူ
းအရင်ကထိုင်းနဲ့တရုတ်နိုင်ငံတို့နဲ့ဆက်ဆက်ဖြစ်ပွားတဲ့လူကုန်ကူးမှုတွေကအများဆုံးဖြစ်ပြီးအခု2015ခုနှစ်မှာအင်ဒိုနီးရှားနိုင်ငံကကျွန်းစုတွေပေါ်မှာမြန်မာရေလုံသားတွေအပါအဝင်အင်းကြီးချင်းနိုင်ငံကရွှေပြောင်းအလို့သမားတွေကိုကျွန်းတွေလိုဖမ်းဆီးချုပ်နှောင်ပြီးအသင်းအဓမ္မခိုင်းစေထားတဲ့သတင်းကို AP သတင်းဌာနကဖော်ထုတ်ပြီးတဲ့နောက်မှာတော့လူကုန်ကူးခံရမှုကအရင်နှစ်တွေထက်စာရင်တိုးလာသလိုနိုင်ငံတော်အစီအစဉ်နဲ့အင်ဒိုနီးရှားကနေပြန်ခေါ်လာတဲ့မြန်မာရွှေပြောင်းအလို့သမား1000ကျော်ရှိတယ်လို့လူကုန်ကူးမှုတာဆီနေနေရေးရတပ်ဖွဲ့ကရဲမှူးကြီးခင်မောင်လာကပြောပါတယ်
အဲ့တော့ဒီထိုင်းနိုင်ငံနဲ့ဆက်ဆက်ဖြစ်ပေါ်တဲ့အမှုကြတော့ထိုင်းနဲ့မကတော့ပဲနဲ့အခုဒီနေ့ဆိုရင်ကျွန်တော်တို့ကအင်ဒိုနီးရှား case တွေပါဝင်လာတာပေါ့နော်ခုကလူကုန်ကူးမှုတော့လုံးဝပပျက်ဖို့ဆိုတော့မလွယ်ဘူးပေါ့နော်ဒါပေမဲ့အတက်နိုင်ဆုံးနော်နည်းနည်းတည်းများနည်းအောင်တော့ကျွန်တော်တို့လည်းအစွမ်းကုန်ကြိုးစားနေပါတယ်နော်အဓိက9နှစ်စီမံကိန်းမှာအဓိကတော့ prevention လုပ်ငန်းများများလုပ်တာပေါ့နော်ကျွန်တော်ကဒီသူတွေဒီပတ်ကိုသွားမယ်ဆိုလို့ရှိရင်လည်းမသွားနဲ့ပြောလို့မရဘူးဒါပေမဲ့ဆိုတော့ဒါကဒီလက်ရှိအနေအထားအရကိုရဲ့လုခလာစားနေတဲ့နေရာကတော့များတဲ့နေရာလူတိုင်းသွားကျင်ကြတာပဲအဲ့ဒါကိုအရင်တော့ကျွန်တော်တားဆီးတယ်ဆိုတာအရင်ခေတ်တည်းကတော့ကျွန်တော်လုခဲ့တယ်။ဘာလို့ဆိုဒုက္ခရောက်မှာဆိုတော့ဒါပေမဲ့အခုကြတော့ပွင့်လင်းမြင်သာတဲ့စနစ်ဒီမိုကရေစီစနစ်ကျင့်သုံးတော့လူတယောက်ရဲ့ right ကိုသူသွားကျင်တဲ့ဟာကိုကျွန်တော်တားလို့မရဘူး
။အင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းကိုလူကုန်ကူးခံရပြီးကျွန်းတွေလိုအသင်းအဓမ္မခိုင်းစီခံခဲ့ရတဲ့မြန်မာအလို့သမားတွေအရေးနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံရဲ့မျက်မြင်သက်သေတွေကိုအကာအကွယ်ပေးရေးအဖွဲ့ LPSK ကထိုင်းနိုင်ငံသား9ဦးနဲ့အင်ဒိုနီးရှားနိုင်ငံသား3ဦးကိုတရားစွဲဆိုထားပါတယ်ရှင်
။မမြင်မြင်ခိုင်ပါရှင်။ NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးဖို့အစိုးရဘက်ကညှင်းဆန်းထားတဲ့တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားရှမ်းပြည်နယ်မြောက်ပိုင်းမှန်တုံမြို့နယ်ဖက်မှာ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေခဲ့ပြီးဒီတိုက်ပွဲတွေမှာအစိုးရဘက်ကစစ်လေရင်အုံပြုပြီးတိုက်ခိုက်ခဲ့တယ်လို့ TNLA ဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။ဒါအပြင်နမ်ခါမြို့ဖက်နယ်ဖက်မှာလည်း TNLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့စီရေးတင်းမာမှုတွေရှိနေဆဲဖြစ်ပါတယ်။အခြေအနေအသေးစိတ်ကိုတော့နိုင်ကုန်အိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြမတပ်မတော်နဲ့ TNL ကိုတောင်းပလောင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေနေ့စဉ်ဆိုလိုဖြစ်ပွားနေပါတယ်ဒီကနေ့မနေ့ဖက်မှာလည်း TNL နဲ့မြမတပ်မတော်တို့ကြားမန်တုံမြို့နယ်ဆိုင်လင်းကျေးရွာနဲ့ပန်းခံကျေးရွာကြားမှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ဒီဇင်ဘာ14ရက်နေ့နဲ့15ရက်နေ့ကမန်တုံမြို့နယ်ဟူသက်ကျေးရွာနီးဖြစ်ပွားတဲ့တိုက်ပွဲတွေမှာမြမတပ်မတော်ဘက်ကစစ်လေရင်3မြေတိုက်ခိုက်ခဲ့တယ်လို့ TNL ပြန်ကြားရေးရာရှိပူကြီးတားအိုက်ကျော်ကပြောပါတယ်
ဒီမနေ့နဲ့ဆိုရင်တော့လည်းတော့လည်းခွဲအဲ့လိုတင်ကြည့်တယ်မန်တုံမြို့နယ်ဆက်လျက်အနီးပေါ့နော်ဆက်လျက်နေရာတော့ဒီမန်တုံမြို့နယ်ဟိုတရားနီးမှာတော့တနည်းကလည်းကြာတယ်ဒီညနေလေးတော့ဆူရဘက်ကရဟရင်နေစင်းနဲ့ဒီနေ့ဖော်ရှိတဲ့နေရာကိုလာကြည့်တယ်အဲ့မှာမူချုပ်ခွန်ကြီးတဲ့သူကပြန်လဲတော့ရယ်စင်္ဂါရနေ့ကတော့ကျူကျူကျောင်းဖြစ်နေလိုက်တော့ဆက်ဖြစ်တယ်စင်္ဂါရနေ့ကျလိမိုက်ကိုလောက်ရတဲ့ချိန်ဒီဆူရတကရဟရင်နေစင်းနဲ့အဂီတာကို
အခုဖြစ်ပွားနေတဲ့တိုက်ပွဲတွင်နှစ်ဖက်တပ်ဖွဲ့ရဲ့ထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးဘူးလို့လဲဆိုပါတယ်ရွေးကောက်ပွဲကလည်းအခုချိန်ထိနှစ်ဖက်တိုက်ပွဲဖြစ်ပွားမှုအချိန်40နီးပါးရှိခဲ့တယ်လို့လဲဘူကြီးတိုက်ကျော်ကပြောပါတယ်မြန်မာအစိုးရနဲ့စစ်တပ်ဘက်ကတော့အခုနောက်ဆုံးတိုက်ပွဲတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးတောင်မလောင်တပ်ဖွဲ့ဟာမြန်မာတပ်မတော်နဲ့အပြင်တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပါနိုဝင်ဘာလကုန်ပိုင်းကနေစပြီးစစ်ရေးသင်းမှလာနေခဲ့တာပါလက်ရှိနန်းကမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်ကနေအင်အားတိုးချဲ့လာလို့စစ်ရေးသင်းမှနေစေအခြေအနေမှာရှိနေတယ်လို့လဲ TNL ပြန်ကြားရေးရရှိဘူကြီးတာအိုက်ကျော်ကပြောပါတယ
်ပူစင်တူဒီတပ်မတော် RCS ရဲ့အင်အားတောင်းဝင်းဂျာလိုက်တဲ့လက်ရှိတဲ့ဒီတပ်မတော်ရှိတယ်ဒီစင်ရတော့တင်းမှနေစေရှိ
အခုလိုတောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုဖြေလျှော့နိုင်ဖို့ UNSC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့မနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီး USA ဦးဆောင်တဲ့အဖွဲ့နဲ့ထိုင်းနိုင်ငံသွေးမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံမှုမှာနှစ်ဖက်ကြားတိုက်ပွဲဖြစ်ပွားနေမှုကိုထိန်းသိမ်းသွားဖို့ RCS SSA ဘက်နဲ့သဘောတူညီမှုရရှိခဲ့တယ်လို့ UNSC ရဲ့သွေးဖက်တူတူညီမှုတဲ့ဦးထွန်းစော်ကအခုလိုပြောပါတယ
် The strategy to cut that kind of risk is out of the negotiation my go to body so that's why I down to do the next step အနည်းငယ်ဆုံးကြားလို့ပေါ့တကယ်အခါတော့ရရှိပါတယ်
တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကတော့အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးဖြေရှင်းသွားမယ်လို့ RCS အဖွဲ့ရဲ့ဒုတိယဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ
်။ဘာကြောင့်မလို့ကျွန်တော်တို့ဖွဲ့စည်းရေးကိုတိုက်ရတယ်လဲ။ပြီးတော့အစ်မဲ့ပြည်သူတွေဖန်ဆီးထားတဲ့ကိစ္စအဲ့ဒါကိုပြန်လုပ်ပေးဖို့။ဘာကြောင့်မှန်းလဲ။ဒီကတော့ဆွေးနွေးဖို့ပါပဲ။ဆွေးနွေးပြီးတော့ဖြေရှင်းလို့ရှိရင်ကျွန်တော်အားလုံးဖြေရှင်းနိုင်ကြပါမယ်။
လမ်းမရက်တွေမှာ UNSC ခေါ်ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့တောင်းပလောင်တပ်ဖွဲ့နဲ့လည်းထပ်မံတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့ကနေစပြီးတောင်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဟူပန်ကျေးရွာ360ကျော်ဟာနေရပ်ကိုစွန့်ခွာပြီးစစ်ဘေးသိမ်းရှောင်နေကြရပါတယ်။အလားတူရှမ်းပြည်နယ်တောင်ပိုင်းဒေသမှာလည်းမြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မိုင်းရှူးမိုင်းနှောင်ကြီးတီးဒေသကရွာသားတပေါင်းကျော်ဟာလည်းစစ်ပြေးဒုက္ခထယ်ဖြစ်နေစစ်ပြေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ
နိုင်ကုန်းအိမ်မရှင် VOA ကနေဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်စကိုင်းတိုင်းဒေသကြီးကလေးမြို့မှာစိတ်ကြွဆေးပြားချက်လို့ရမှအသုံးပြုတဲ့ဆူဒိုအက်ဖီဒရင်ဆေးပြားကြံ့ငွေ3,000ကျော်ဖို့ကိုကာကြီးဝင်းအတွင်းဖမ်းဆီးရမိခဲ့ပါတယ်။လောလောဆယ်မှမူရီဆင်းနဲ့ဆက်ဆက်တန်းရရှိသူ၄ယောက်ထဲကတယောက်ကိုဖမ်းဆီးရမိထားပြီးတော့ကြံ3ယောက်ကိုဖမ်းမိဖို့မူရီရဲတပ်ဖွဲ့ကဆောင်ရွက်နေပါတယ်။အသေးစိတ်ကိုတော့ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့မူရီဆေးဝါချက်လို့ရမှအသုံးပြုတဲ့ဆူဒိုအက်ဖီဒရင်ဆေးပြားအမြောက်အများကိုမန္တလေးမြို့ကိုသွားမဲ့ခီးစက်တူထံကနေအင်္ဂါနေ့ကဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဖန်စီရပြီးတဲ့ဖြစ်စဉ်ကိုကလေးခရိုင်အုပ်ချုပ်ရေးမှူးဦးမောင်ထူးက VOA ကိုအခုလိုပြောပါတယ်
။ဖြစ်စဉ်ဟာ15ရက်နေ့ကညီ15ရက်နေ့ငင်းနေနေခွဲကကလေးတို့ကားကြီးဝင်နေမှာကလေးမန္တလေးပြေးနေကျော်ကြီးရဲ့ကားကြီးလေကျော်ကြီးရဲ့ကားကြီးခိတ်တောင်ကနေသူကနေတော့ကားကြီးမှာမတင်ကားရဲ့တူတူကနေအထောက်အထားကတူတာတွေ့ရပါတော့။တွေ့တော့တွေ့တော့ရဲအကြောင်းကြတော့ညီကခုနကမူးကြီးဖွဲ့ရတော့ဝင်ပြီးတော့တရေရောက်မှဖမ်းရတာပေါ့။စစ်စစ်ပေါင်းစုစုအဖရင်းစေးသားခွဲအောင်ပြအားလုံး19တို့ကိုစစ်စစ်ပေါင်းအပြားပေါင်းတရင်းခွန်ထောင်အလေးချိန်ကတော့ဆက်ကုန်တဲ့တော့တိကျလို့ပေါ့သူတို့တံပိုးအပြည့်ဆိုရင်ဒိမ်းပေါင်းအလုံးပေါင်းဆိုရင်1080ဒိမ်းပေါ့အဲ့အဲ့ဖမ်းပြီးနေပြီနော်
လောလောဆယ်မှာတော့တဲဆောင်လာသူတဦးကိုဖမ်းဆီးထားပြီးတန်တရားရှိသူ3ဦးကိုဆက်လက်ရှာဖွေနေတယ်လို့ပြောပါတယ
်တကယ်၄ယောက်ပါ၄ယောက်မိတော့တယောက်ကတော့ဦးဟာရန်မန်းနဲ့သူပါဘောကလေးမုန်းနေတာစီအုပ်စုရှာတော့ကြည့်ရအောင်နော်ရှာတော့ကြည့်ရအောင်ဒီကျန်တဲ့တော့တော့ပြေးတယ်အဲ့ဒါပြေးရအောင်လိုက်တော့ခုနမူကြီးကတော့လိုက်ပြီးဆုံးပြနေပြီ
ဖမ်းဆီးရမိသူကိုတော့မူကြီးအမှုနဲ့ကလေးမျိုးရဲစခန်းမှာအမှုဖွင့်ထားကြောင်းပြောပါတယ်စကိုင်းတိုင်းဒေသကြီးကလေးမြို့မှာဆူဒိုအက်ဖက်ဒရင်ဆေးပြားတွေကိုမကြာခဏဆိုသလိုဖမ်းဆီးရမိပြီးဒီဆေးပြားတွေဟာအိန္ဒိယနိုင်ငံဘက်ကနေတင်သွင်းတာဖြစ်ပါတယ်။လွန်ခဲ့တဲ့2023ခုနှစ်အတွင်းကဆိုရင်ကလေးမြို့မှာတင်ဆေးပြားတံပိုးကြက်ငွေ 3,000 ကျော်ဘိုးအထိဖမ်းဆီးရမိခဲ့ဘူးပါတဲ့။ဒီနှစ်ဇူလိုင်လအတွင်းကတော့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်ဇေကဘာဝင်းအတွင်းချော့လန်းသွားလမ်းမပေါ်မှာရပ်ထားတဲ့ကွန်တိန်နာရင်တစည်းပေါ်ကနေ WY စာရန်ပါစိတ်ကြွဆေးပြား26တန်ကာလာတံပိုးကြက်ငွေ133ဘီလီယံအမေရိကန်ဒေါ်လာငွေ တန်းတရာကျော်ဘူးဖမ်းဆီးရမိခဲ့ပါတယ်ဒီဖမ်းဆီးရမိတာဟာကဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ
်ကိုမိုးစောတင်ပြသွားပါရှင်တော်တာရှင်များရှင်ဆောင်းနှင်းတွေဝေးတဲ့တရားတရောက်တိုင်းတရားတီကိုခန်းစားရက်ဖွဲ့ထားတဲ့တခြင်းတွေခရစ်မတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့မှာတော့ထွန်းထွန်းနဲ့ကြိုးကြာတို့တည်ဆိုထားတဲ့ပြီးခဲ့တော့ဒီစင်မဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှငထုတ်လင်းပေးလိုက်တဲ့တခြင်းလက်ဆောင်ကိုတောတာရှင်တွေနှိမ့်ချကြလိမ့်မယ်လို့မျှော်လင့်ပါရရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြံနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကုကြကြောတိုင်းကပြောပြပေးပါအောင်ရှင
် IS အစွန်ရောက်တွေကိုချိန်မုံတော့မှာအထောက်အကူပူပြီးကြလာအောင်အမေရိကန်ကလုပ်နေတဲ့လုပ်ငန်းစဉ်တစ်စီးတစ်ပိုင်းအနေနဲ့အမေရိကန်ကာဝေးဝန်ကြီးအက်စကာတာဟာဒီကနေ့အီရတ်နိုင်ငံကိုကြိုတင်မကြညာပဲရောက်သွားပါတယ်အစ္စလာမ်ဆွေးနွေးချက်တွေကိုချိန်မုံရေးဆုံးဖြတ်ချက်တွေနဲ့ဘာတွေလုပ်လို့ရနိုင်မလဲဆိုတဲ့အချက်အလက်တွေကိုရဖို့အတွက်ကာဝေးရေးဝန်ကြီးကာတာဟာအီရတ်ခေါင်းဆောင်တွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းပါတယ်။2016ခုနှစ်သမရယူကောက်ပွဲမှာ Republican Party ကိုကိုစားပြုပြီးဝင်ပြိုင်ခွင့်ရဖို့ကြိုးစားနေသူ9ယောက်ကြားအင်္ဂါနေ့ညကစကားဆစ်ထိုးပွဲနောက်တစ်ကြိမ်ထပ်လုပ်ပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကပြောဆိုကြတာမှာထိတ်ခါပြေးနေတဲ့ကိုယ်စားလှယ်လောင်းတွေအကြားတစ်ဖက်နဲ့တစ်ဖက်တုံ့ပြန်ပြောဆိုတာတွေအပြင်းထန်ရှိခဲ့ပါတယ်။အိုဝါပြည်နယ်ကော့ကတ်စ်အကျိုးရွေးကောက်ပွဲတွေလုပ်ဖို့2လလောက်ဖယ်လိုတော့တဲ့အချိန်နေဗာဒါပြည်နယ်လက်စ်ဗေဂတ်စ်မြို့မှာအခုစကားဆက်ထိုးပွဲကိုလုပ်တာပါနိုင်ငံတော်ကြီးကဲတာဝန်နဲ့အစိုးရဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုဒေါအောင်ဆန်းစုကြည် UCB ဒီကနေ့လုပ်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ရဲ့တရားဝင် Facebook စာမျက်နှာမှာရေးထားပါတယ်အစည်းအဝေးကိုအစိုးရအဖွဲ့ဘက်ကဝန်ကြီးဦးရထွတ်စောက်လို့ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အောင်တမရယုံညွှန်ကြားရေးမှူးဦးစော်ထေးတို့တက်ရောက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကဒေါအောင်ဆန်းစုကြည်နဲ့တူဦးဝင်းထိန်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတို့တက်ရောက်တယ်လို့လည်းပြောထားပါဗျ။ကနေဒါခရီးယံဖွံ့ဖြိုးရေးတပါအပေါ်နိုင်ငံတော်ကိုစန့်ကျင်တဲ့ယာစွေးမှုဆိုတဲ့ဆွဲချက်နဲ့မြောက်ကိုရီးယားရဲ့အမြင့်ဆုံးတရားရုံးတစ်ခုကနေအလုတ်ကျန်းနဲ့ထောင်ဒဏ်တစ်သက်ချမှတ်လိုက်ပါဗျ။ဖျောင်ဆူးလင်းမှာသူခရီးယံဖျားเจ้าရဲ့အဆိုအဖြစ်မြောက်ကိုရီးယားမှာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းနဲ့ဒီနှစ်အစောပိုင်းကရောက်နေတာပါခင်ဗျာ
။တတင်းအချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိ line to meter 24 kHz 11.33 ည line to meter 25 kHz 11.965 line to meter 57 kHz 5999နဲ့ line meter 190ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာဝါ
This program has come to you from the Voice of America, Washington.